အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တီလာဆန်ဟာဩဂုတ်လ2ရက်ကနေရှေ့နေ့ထိကျင်းပမယ့်250ပြည့်ရှီတောင်ဆန်နိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးနဲ့တစ်ဆက်တစ်ဆက်တည်းကျင်းပမယ်။အာဆီယံဒေသဆိုင်ရာအစည်းအဝေး ARF နဲ့အရှေ့အာရှဒေသအစည်းအဝေး EAS တို့ကိုတက်ရောက်ဖို့ဖိလစ်ပိုင်နိုင်ငံကိုဒီရက်ပိုင်းတွင်သွားရောက်ဖို့ရှိပါတယ်။နိုင်ငံပေါင်း28နိုင်ငံကနိုင်ငံသားဝန်ကြီးတွေနဲ့အကြီးအကဲတာဝန်ရှိသူတွေတက်ရောက်မယ်။အဲ့ဒီအစည်းအဝေးတွေကိုမြန်မာနိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်မယ်လို့ဖိလစ်ပိုင်စိုးရရဲ့ပြန်ကြားရေးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာအစိုးရဘက်ကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအာဆီယံဒေသဆိုင်ရာ CWE ARF ကိုတက်ရောက်မယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုနဲ့တခြားတွေ့ဆုံဖို့အစီအစဉ်မရှိပေမဲ့တရုတ်ဖိလစ်ပိုင်စတဲ့နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အစည်းအဝေးတွေပြင်ပမှာတခြားနှစ်နိုင်ငံချင်းတွေ့ဆုံဆွေးနွေးဖို့ရှိနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်သွန်တန်ကပေါ်ဒူးနေမှာတယ်လီဖုန်းကနေတဆင်လုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပေမဲ့အသေးစိတ်တွေကိုတော့စီစဉ်နေသေးရှိတယ်ဆိုပြီးပြောမသွားပါဘူး။အလားတူဒေါက်ဆန်းစုကြည်နဲ့မစ္စတာတီလာဆန်တီးခြားတွေ့ဆုံမလားဆိုတာကိုလည်းအတိအကျမသိရသေးပါဘူး။